ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA အကြမ်းမှာပိတ်မိနေတဲ့ပြည်သူ3000ကျော်နဲ့အမျိုးသမီးကလေးငယ်နဲ့အသက်ကြီးသူတွေကိုတပ်မတော်ကတနိုင်းမြို့ဘက်ကိုပြန်ခွင့်ပေးခဲ့တဲ့နောက်မှာဒီကနေ့နေ့ခင်းတီလူတရာကျော်လောက်ရောက်ရှိလာပါပြီ။ရှမ်းရှိနေတဲ့အမျိုးသားအများစုကတော့ခုချိန်ထိဆေးဘေးလူလူကင်းရာနေရာကိုမရောက်ရှိသေးပဲသူတို့ခိုအောင်နေတဲ့နေရာမှာနှစ်ဖက်တပ်တွေရင်ဆိုင်နေရဆဲရှိတာကြောင့်တိုက်ပွဲတွေထပ်ဖြစ်နေမဲ့အခြေအနေတွေရှိနေပါတယ်။ကိုမိုးစော်ကတင်ပြထားပါတယ်။
ဟုတ်ကဲ့တနိုင်းမြို့နယ်အတွင်းအစိုးရတပ်မတော်နဲ့ KIA တိုက်ပွဲအကြပိတ်မိနေတဲ့ပရင်မော်နယ်ရွှေမော်ရီမှာအလုအလုသူ3000ကျော်လောက်ရှိရမှာတပ်မတော်ကအမျိုးသမီးကလေးတငယ်နဲ့အသက်ကြီးသူ800လောက်ကိုတနင်္လာနေ့ညနေပိုင်းကတနိုင်းမြို့ဘက်ကိုပြန်ခွင့်ပေးခဲ့ပါတယ်ဒီကနေ့မနက်ပိုင်းမှာတော့ဆက်လီ9စီးနဲ့လူ100ကျော်လောက်တနိုင်းမြို့ကိုရောက်ရှိလာကြောင်းနဲ့ကြံရှိနေတဲ့အမျိုးသားတွေကတော့တိုက်ပွဲဖြစ်ပွားရာဒေသမှာပဲရှိနေသေးကြောင်းတနိုင်းမြို့ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဦးမလန်ဘရန်ရှောင်းကပြောပါတယ
်ဒီနေ့ကတချို့ကရောက်လာခဲ့ပြီအလုံးတော့မရောက်သေးဘူး။အဲဆက်လက်ခုနပြီးတော့လွတ်လာလို့ပြောတယ်။အဲဆက်လက်ခုနပြီးဆိုတော့ရာကျော်နေရာတော့ရှိနေတယ်။အမျိုးသမီးနဲ့ကလေးတွေကိုအရင်တော့ပြေးတယ်တဲ့။ရှိရာလောက်ပြေးလို့ပြောတော့။မျိုးသားတွေကိုကြတော့လုံးနေတော့ဆက်မလာကြသေးဘူးရ။တချို့ကြတော့အဲ့လိုမျိုးမထွက်ခိုင်းတဲ့အခါဟိုတော့ပြန်ပြေးပြီးမှလုံခြုံတဲ့နေရာပေါ့ဗျာ။အဲ့မျိုးနေရာထိသွားတဲ့လူလေးရှိတယ်တချို့ကတော့အဲ့ဒီနားမှာပဲအနည်းငယ်ပြန်ပြဲခိုင်းတဲ့အဲ့ဒီနားမှာပဲနေနေကြတယ်အဲ့လိုမျိုးအပွက်တွေကွဲနေကြလို့ကြားတယ
်ပြီးခဲ့တဲ့အပတ်ကစတင်ပြီးတက်မတော်ကတရားမဝင်တူးဖော်နေတဲ့ရွှေမော်ပင်းမော်ဒေသတွေကိုနေမြေရှင်းလင်းရေးဆောင်ရွက်ရမှာ KIA နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီကြောင်းကပါတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်တိုက်ပွဲပြင်းထန်ခဲ့တဲ့နောက်နန်ကုန်းမော်ကလူ3000လောက်ဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်ရင်းအစိုးရတပ်မတော်ကထိန်းချုပ်ထားတဲ့စမတ်စခန်းဘက်ကိုရောက်ခဲ့ပါတယ်ဒီလိုရောက်ရှိလာသူတွေကိုတပ်မတော်ကတာဝန်ယူပြန်ပို့ပေးဖို့ပြင်ဆင်ခဲ့ပြီးတဲ့နောက်မနစ်ညက်နေပိုင်းကအမျိုးသမီးကလေးနဲ့တက်ကြီးပိုင်း800လောက်ကိုတနိုင်းကိုတွားခွင့်ပေးခဲ့တာပါကျန်ရှိနေတဲ့အမျိုးသားအများစုဟာတက်မတော်စခန်းချရာစမတ်စခန်းမှာလည်းနေထိုင်ခွင့်မရသလိုပြင်းမော်ဘက်ကိုလည်းမပြန်နိုင်တာကြောင့်အခက်အခဲကြုံနေကြပါတယ်ဒီကနေ့နေကင်းအထိလဲကျန်ရှိနေတဲ့အမျိုးသားတွေအခြေအနေကိုတိတိကျကျမသိရသေးပဲသူတို့ခိုအောင်ရာဒေသဘက်ကတနက်တန်တွေကြားနေရကြောင်းလဲတနိုင်းမျိုးကန်တဦးဖြစ်တဲ့ဦးနော်တောင်ကပြောပါတယ
်တနက်တန်နဲ့ကြားနေရပဲဘယ်လိုလိုဖြစ်မှာတော့မသိဘူးရာဟုတ်ကဲ့ကျောင်းသားလေးတွေကတော့မလွတ်လာသေးဘူးအမျိုးသမီးနဲ့ကလေးတွေပဲရောက်လာသေးတယ်
တနင်္လာနေ့ကတနိုင်းမျိုးကဘာသာရေးလူမှုရေးအသင်းဖွဲ့တွေကပိတ်မိနေသူတွေကိုကယ်ထုတ်နိုင်ဖို့အတွက်အာဏာပိုင်တွေနဲ့တွားရောက်ညှိနှိုင်းခဲ့ပေမဲ့ပြင်ပအဖွဲ့အစည်းတွေကိုခွင့်မပြုခဲ့ဘူးလို့လည်းပြောပါတယ်။တနိုင်းမျိုးကိုပြန်လည်ရောက်ရှိလာသူတွေနဲ့တောတွင်းမှာကြမ်းရှိနေသူတွေရဲ့အခြေအနေကိုသိနိုင်ဖို့တနိုင်းမျိုးနဲ့အုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ရောက်လာသူတွေရဲ့စီးရင်ကိုကောက်ယူနေဆဲရှိကြောင်းသာတာဝန်ရှိသူတဦးကဖြေဆိုပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တနိုင်းမျိုးနယ်ဘက်ကအခြေအနေကိုအခုလိုပြောပါတယ်
။ဒီနေ့အခုတတိကတော့ပြင်းထန်တဲ့တိုက်ပွဲဖြစ်တဲ့တနေ့ကတော့မတက်သေးဘူး။အဲ့ပြင်းနေတဲ့အလုံးကတော့ပြင်းနေတဲ့လောက3000လောက်လမ်းကြောင်းချာနေတယ်ဆိုတဲ့တင်းနောက်ပဲကြားပါတယ်။ဘယ်ကနေထွက်ရမှန်းမသိဘဲနဲ့လမ်းကြောင်းချာနေတဲ့ဆိုတဲ့တင်းနောက်ပဲကြားပါတယ်။နောက်ပြီးတော့စစ်တုံးကလည်းဒီတိုင်းပဲဆက်ရှိနေတယ်ဆိုတော့ပြောတော့ဖြစ်နိုင်ပါလား
ဒီအပိုင်းတွေအတွင်းမှာတော့ဆွန်ပရာပေါ်နဲ့မန်စီမျိုးနယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့သလို KIO ဌာနချုပ်လိုင်ဇာအနီးကိုဒီလ28ရက်နေ့ကလက်နက်ကြီးနဲ့အလုံး20လောက်ပစ်ခတ်ခဲ့ကြောင်းလည်းပြောပါတယ်ဆွန်ပရာဘုံမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံ900လောက်ဟာတောတောင်တွေထဲမှာပုံအောင်နေရာကြောင်းလဲကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကသတင်းထုတ်ပြန်ပါတယ်။ကချင်နိုင်ငံရေးပါတီများပေါင်းစည်းရေးကော်မတီကလည်းလက်ရှိတန်တိုင်းနဲ့ဆွန်ပရာဘုံဒေသမှာထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ပြည်သူတွေဆင်းရဲဒုက္ခတွေ့ကြုံရပြီးလူခွင့်ရေးချိုးဖောက်မှုတွေခံစားနေရကြောင်းဒါကြောင့်နိုင်ငံရေးပြည်ထနာကိုစီရင်နည်းနဲ့မဖြေရှင်းပဲငြင်းချမ်းစွာဆွေးနွေးအပြေရှားဖို့တိုက်တွန်းကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်